အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြား18လကြာတည်ရှိလာခဲ့တဲ့ကုန်သွယ်ရေးစစ်ပွဲအဆုံးသတ်စီမဲ့အခြေခံသဘောတူညီချက်ရလိုက်ပြီးဖြစ်ကြောင်းဆွေးနွေးမှုတွေနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါရယ်။သဘောတူညီချက်တစ်စုံတရာမရခဲ့ရင်လာမယ့်ဒီဇင်ဘာ15ရက်နေ့မှာအမေရိကန်ကတရုတ်သွင်းကုန်တွေအပေါ်မှာအခွင့်အတွန်းမြင့်ကောက်ခံဖို့ရှိနေပေမဲ့အဲ့ဒီအခွင့်အတွန်းကောက်မဲ့အစီအစဉ်ကိုရှောင်နိုင်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကကြာတာပြီးနေမှာအဲ့ဒီအခြေခံသဘောတူညီချက်ကိုလက်မှတ်ရေးထိုးလိုက်ပြီလို့ဆိုပါရယ်။သဘောတူညီချက်ပါအသေးစိတ်အချက်လက်တွေကိုညှိနှိုင်းနေစေဖြစ်ပေမဲ့သဘောတူညီချက်တော့ရထားပြီလို့လည်းဆိုပါရယ်။ဒါပေမဲ့သဘောတူညီချက်မှာပါဝင်တဲ့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူး။အခုလိုသဘောတူညီချက်ရဖို့အတွက်အမေရိကန်ဘက်ကလက်ရှိတရုတ်သွင်းကုန်တွေအပေါ်မှာကောက်ခံနေတဲ့အခွန်တွေကို90ရာခိုင်နှုန်းလျှော့ချပြီးမှဖြစ်တဲ့အပြင်လာမယ့်တနင်္ဂနွေနေ့မှာစတင်အသက်ဝင်မဲ့သွင်းကုန်အခွန်တွန်းမြင့်ကောက်ခံမဲ့အစီအစဉ်ကိုလည်းဆိုင်းငံ့ထားပြီးမှဖြစ်တယ်လို့ဆွေးနွေးပွဲတွေနဲ့နှိစက်သူတွေကပြောပါတယ်ရှင်။